ထိုင်းအာဏာပိုင်တွေက AACU စီးချုပ်ရဲ့အမျိုးသမီးနဲ့ကလေးတွေကိုဒီဇင်ဘာ4ရက်နေ့ကစတင်ဖမ်းဆီးလိုက်တာဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်မယ်ဆိုရင်ညှဉ်းပန်းနှိပ်စက်ခံရမှုတွေရှိလာမယ့်အခြေအနေရှိနေတဲ့အတွက်ထိုင်းအာဏာပိုင်အနေနဲ့သူတို့တွေကိုမြန်မာအစိုးရစီပြန်မပို့ဖို့45 right အဖွဲ့နဲ့ထိုင်းနိုင်ငံအခြေစိုက်ရက်ဖက်အဖွဲ့တွေကတောင်းဆိုတာတွေရှိပါတယ်။ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးရတာဟာမြန်မာအစိုးရကဖိအားပေးမှုကြောင့်ဖမ်းဆီးတာဖြစ်တယ်လို့45 right အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးကြွမ်းကျင်သူနီကီဒိုင်းမွန်းကပြောပါတယ
်။ဒီအေးခေါင်းဆောင်ရဲ့ဒီဇနီးရဲ့တမီးရဲ့သားရဲ့ပေါ့နော်။ဒီထိုင်းအစိုးရအနေပြီးတော့ဖမ်းပြီးတော့ပြန်ပို့တဲ့ကိစ္စရဲ့ကဘယ်လိုဖြစ်လဲဆိုလို့ရှိရင်ကျွန်တော်မြန်မာပြည်ကိုပြန်ပြီးတော့ဖမ်းပြီးတော့ပေါ့နော်။အပုတ်ခံရမယ်ဆိုလို့ရှိရင်ညှဉ်းပန်းနှိပ်စက်ခံရမယ်။တော့မတရားဖမ်းဆီးခံပြီးတော့ထောင်ချခံရမယ်ဆိုတဲ့အလားအလာတွေတွေ့တဲ့အတွက်ကြောင့်မလို့ဒီထိုင်းအစိုးရကအဲ့လိုမလုပ်သင့်ဘူးဆိုပြီးတော့ကျွန်တော်တို့စာထုတ်ပြန်တာပေါ့။ဟိုကပေါ့မဆိုင်တဲ့ဒီအမျိုးသမီးနဲ့ကလေးကိုဖမ်းပြီးတော့ပို့တာလူခွင့်ရေးချိုးဖောက်တယ်လို့ပြောလို့ရပါဘောနော်။ဒါပေမဲ့တခုဖြစ်နိုင်တာကမြန်မာအစိုးရနေပြီးတော့တမင်တကာကိုဖမ်းပြီးတော့ပို့ခိုင်းလို့ဒါလင်ထိုင်းအစိုးရကလုပ်ရတဲ့သဘောမှရှိတော့
။လက်ရှိမြန်မာအစိုးရတပ်မတော်နဲ့အေရခိုင်တပ်တော်တို့ဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အခုလိုဖမ်းဆီးလိုက်တာဟာငြိမ်းငြိမ်းဆွေးနွေးနေချိန်မှာအခုလိုလုပ်တာမျိုးကမဖြစ်သင့်ဘူးလို့အေရခိုင်တပ်တော်ရဲ့ပြောရေးဆိုခင်ရှိသူခိုင်ဒုက္ခကပြောပါတယ
်အဓိကတော့ဒီကျွန်တော်တို့ ULA A အဖွဲ့ဝင်တွေရဲ့ဒီဟောစာပေါ့နော်ဒီထိုင်းပိုင်ကောင်းဆောင်တွေရဲ့ဒီမိသားစုဝင်တွေကိုနော်ဒီပုံကိုရေးဆန်ဆန်ပြမထားပြီးတော့မှဒီမြန်မာအစိုးရဘက်ကဟိုလှုပ်ဆောင်နေတာကတော့ဒါအတိုလေးကြာနေပြီဗျဆိုတော့ဒီအခုဖြစ်တဲ့ကိစ္စကလည်းပဲနော်ဟိုအဲ့ဒီလုပ်ငန်းစဉ်ရဲ့အစိုက်ပိုင်းတစ်ခုလို့ပြောလို့ရတာပေါ့ဟိုပြောချင်တာကတော့နော်ဒီလိုမျိုးဒီငင်းညာရေးအတွက်ဒီတစ်ဖက်နဲ့တစ်ဖက်တွေးဆစကားပြောနေကြတဲ့ကာလမှာနော်အခုလိုမျိုးခေါင်းဆောင်တွေရဲ့ဒီမိသားစုဝင်တွေကိုနော်ဒီကလေးငယ်တွေကအစပေါ့ဗျာနော်ဒီပုံစံမျိုးမျိုးနဲ့နေပြီးတော့ဒုက္ခပေးတဲ့ဥစ္စာကတော့ဒါလုံးဝမဖြေတင်တဲ့ကိစ္စလို့ကျွန်တော်တို့ကအဲ့လိုပဲထင်တယ
်။ရခိုင်ပြည်နယ်မှာမြမတက်မတော်နဲ့အေအေတို့ရဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်မှာအေအေခေါင်းဆောင်တွေရဲ့ဆွေမျိုးတော်ဆက်သူတွေကိုဖမ်းဆီးအရေးယူမှုတွေရှိခဲ့ပါတယ်။အဲ့ဒီတည်းမှာစင်ကာပူနိုင်ငံကလည်းပူးပေါင်းပါဝင်ခဲ့ပြီးလက်ရှိထိုင်းနိုင်ငံလည်းပါဝင်လာပြီဖြစ်ပါတယ်ပြစ်မှုတစုံတရာကျူးလွန်ထားခြင်းမရှိဘဲနဲ့ဖမ်းဆီးတာတွေလုပ်ဆောင်မှာမဟုတ်ပဲပြစ်မှုကျူးလွန်ထားတာမျိုးရှိလို့သာဖမ်းဆီးတာဖြစ်တယ်လို့အငိမ့်စားဘူမူဒေါက်တာအောင်မျိုးကသုံးသပ်ပြောပါတယ
်ဒီလိုဖမ်းလဲဆိုတာကလည်းပြစ်မှုထိုင်ရာတစ်ခုခုကိုဒါကျူးလွန်ထားလို့ဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဒါကတော့ဟိုသိကြပါတယ်မြန်မာနိုင်ငံကထိုင်းနိုင်ငံကဘယ်သူ့ကိုမှဟလာအပြစ်ကျူးလွန်မှုမရှိတဲ့ဖြစ်ရင်ကျလာဘယ်လိုဖြစ်နေလဲသင်္ကန်းမျိုးလို့ချွေမျိုးလို့ဖမ်းနေဆိုတာမျိုးကတော့မဟုတ်ပါဘူးဒါသူကဆိုသူကအပြစ်တစ်ခုကိုလောက်ထားလို့ဒါလည်းဖမ်းနေဆိုတာကပြောနိုင်ပါတယ်နော်ဒါကွန်ပတ်ချက်ကလို့ပါ
အေစူးစီးချုပ်ရဲ့မိသားစုဝင်တွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အပေါ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တစုံတရာမှတ်ချက်ပြုပြောကြားတာမျိုးမရှိခဲ့ပါဘူးဒီလိုဖမ်းဆီးရတာဟာမြန်မာအစိုးရဘက်ကအေစူးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ဇနီးဖြစ်သူမတ်နှင်းစာပြုအပါအဝင်ညီကိုမောင်နှမတော်ဆက်သူ၁၀ယောက်ဟာအပြတ်မောက်လုပ်ငန်းတွေလုပ်ကင်နေသူဖြစ်တာကြောင့်ဖမ်းဆီးပေးဖို့ထိုင်းအစိုးရကိုမြန်မာဘက်ကတောင်းဆိုလာတာဖြစ်တယ်လို့သိရပါတယ်ရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌတဦးလည်းဖြစ်သူဦးစံကျော်လှကတော့ထိုင်းနိုင်ငံမှာအဖမ်းခံထားရတဲ့တမီးဖြစ်သူနဲ့ပတ်သက်ပြီးစိတ်ပူနေကြောင်းအပြတ်မောက်လုပ်ငန်းတွေလှုပ်ဆောင်မဲ့ဆိုတာလည်းမဖြစ်နိုင်ကြောင်းပြောပါတယ်အဲ
့တော့ပြောချင်တာကွာစိတ်မကောင်းဖြစ်တာပေါ့လုံးဝမဖြစ်နိုင်ဘူးကွာဒါကပြောတဲ့လူကလေးပြောပါပဲငါကအထင်အမြင်ကိုပြောရင်ဒါမျိုးလုံးဝမဖြစ်နိုင်ဘူးအဲပြောချင်တာကတော့သက်ဆိုင်မှုမရှိဘဲနဲ့ခမည်းနိုင်ရဲ့အမျိုးသမီးဆိုတာဒီလိုဖမ်းတာကတော့ငါတို့ဒီအခုတော့နေတဲ့အင်းမြန်ချင်းရလမ်းကြောင်းမှာဒီခိုက်မှုဖြစ်နိုင်တယ်
။ဦးစံကျော်လှကတော့ AAC ဦးစီးချုပ်ရဲ့ရောက်ခမတော်ဆက်သူဖြစ်ပြီးရခိုင်မျိုးသားပါတီ ANB ကဖြစ်ပြီးရခိုင်ပြည်နယ်လွှတ်တော်ရဲ့ဥက္ကဋ္ဌတဦးလည်းဖြစ်ပါတယ်။ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေကိုမြန်မာနိုင်ငံကိုပို့ဆောင်ဖို့ထိုင်းအာဏာပိုင်တွေကလှုံ့ဆော်ပေမဲ့လူခွင့်ရေးအဖွဲ့တွေရဲ့တောင်းဆိုမှုတွေကြောင့်ပြန်မပို့ဘူးဆိုတာမျိုးလည်းကြားရကြောင်းတိုင်းရင်းသားအရေးလေးလာသုံးသက်သူဦးမမောင်စိုးကပြောပါတယ်။
ကျပွဲနဲ့မဆိုင်တဲ့မိမလေးကလေးဖမ်းတာဆိုတော့ကောင်းတဲ့ကိစ္စမဟုတ်ဘူးဗျာ။တစ်ဖက်နဲ့တစ်ဖက်အဲ့လိုဆွဆဲတာများလာလို့ရှိလို့ရှိရင်အဲ့လိုတုံ့ပြန်နိုင်များလာဆိုရင်လက်တုံ့ပြန်မှုတွေလည်းဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့စိတ်ပူပါတယ်။ဥပမာဆိုတော့လက်နက်ကင်တိုင်းရင်းသားလက်နက်ကင်သဘုံခွဲကဇနီးသားသမီးတွေအပြစ်ရှိတယ်လို့ယူဆရင်တစ်ဖက်ကလည်းပဲတမရဘက်ကထိတန်းကောင်းဆောင်နေတဲ့သားသမီးတွေအပြစ်ရှိတယ်လို့ပဲပြန်လည်ယူဆလာရင်မျိုးလုံးတစ်လုံးတွဲမျိုးလုံးတစ်လုံးသားချောင်းနဲ့သားချောင်းဆိုတာမျိုးလက်တုံ့ပြန်လာမယ်ဆိုလို့ရှိရင်အာဃာတတွေပိုကြည့်ပြဿနာတွေပိုရှုပ်ထွေးနိုင်ပါတယ်အဲ့တော့လောလောဆယ်နောက်ဆုံးရတဲ့သတင်းတွေကတော့ပြန်ပို့ပြလိမ့်ကတော့ရရင်တော့နည်းလိမ့်မယ်လို့ထင်ပါတယ်
အေးစစ်ဦးစီးချုပ်ရဲ့ဇနီးဖြစ်သူနဲ့သားသမီးတွေကို ထိုင်းအာဏာပိုင်တွေကနေမြန်မာနိုင်ငံကိုလွှဲပြောင်းမဲ့အစီအစဉ်တွေကိုသိရှိနိုင်မှုအတွက်ပြည်ထောင်ဝန်ကြီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှူးကြီးကျော်တီဟာထံ RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။မြန်မာအစိုးရအာဏာပိုင်တွေအနေနဲ့ AA အဖွဲ့ခေါင်းဆောင်တွေဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ခိုင်တုခတို့ရဲ့ဆွေမျိုးတွေဖြစ်တဲ့ညီဖြစ်သူညီမတော်ဆက်သူရောက်ဖတ်တော်ဆက်သူတွေကိုဖမ်းဆီးတရားစွဲဆိုအရေးယူမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရတပ်မတော်နဲ့အေရခိုင်တပ်တော်တွေရဲ့တိုက်ပွဲတွေကြောင့်အရက်သားတေဆုံးမှုတွေဖမ်းဆီးခံရမှုတွေအများများရှိနေပါတယ်။မနေ့ကကြောက်တော်မျိုးကပြစ်ခတ်မှုတွေကြောင့်သုံးနှန်းကျောင်းသားတဦးတနက်ကြီးစံထိမှန်ပြီးတေဆုံးခဲ့ပါတယ်။ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့အချမ်းတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပြည်ပခန့်တိုက်ပွဲတွေကြောင့်2018ခုနှစ်အတွင်းကလေးငယ်140ကျော်တေဆုံးခဲ့တယ်လို့ UNICEF မြန်မာရဲ့ဒီဇင်ဘာ5ရက်နေ့ကထုတ်ပြန်ချက်အရသိရပါတယ်ခင်ဗျာ။ကျွန်တော်အောင်သိန်ခါပါ။